သင်တို့သည်ငါဤစကားအတိုင်းလိုက်နာကြလင်အမှန်ပင်ငါဤတပည့်များဖြစ်ကြ၏လို့ရှင်ယောဟန်ဧဝံဂေလိကျမ်းအခန်းကြီး၈အခန်းငယ်31မှာယေရှုဖျားရှင်မိန်တော်မူခဲ့တယ်။ရှင်ယောဟန်ဧဝံဂေလိကျမ်းအခန်းကြီး၈အခန်းငယ်51မှာသင်တို့အားငါဤကံအမှန်ဆိုသည်ကငါဤစကားကိုလိုက်နာကြင်ကြံတော်သူသည်သေခြင်းနှင့်မြည်သည့်အခါမြကြုံရလိမ့်မည်မဟုတ်လို့ယေရှုဖျားရှင်မိန်တော်မူပြန်တယ်။ကိုယ်တော်ရှင်ရဲ့စကားကိုလိုက်နာရင်သေခြင်းနဲ့ဘယ်တော့မှကြုံရမှာမဟုတ်ဘူးလူတွေမသေခြင်းကြဘူးဒါပေမဲ့ခရစ်တော်ရဲ့စကားကိုလည်းနားမထောင်ကြဘူးနားထောင်ရင်သေခြင်းနဲ့မကြုံရဘူးနားမထောင်ရင်ကြုံရမယ်ကိုတော်ရှင်ရဲ့စကားကိုလိုက်နာရင်သေခြင်းနဲ့ဘယ်တော့အခါမှမကြုံရဘူးဆိုတဲ့ဂရိတော်ဟာတမန်ကျမ်းထဲမှာပါတဲ့ဂရိတော်များထဲကကြီးမားတဲ့ဂရိတော်တစ်ခုဖြစ်တယ်ဟေဘရဲဩဝါဒစာအခန်းကြီးနှစ်အခန်းငယ်ကိုမကိုတော်ဤအသေးခံတော်မူခြင်းသည်ဘုရားသခင်ဤကျေးဇူးတော်အပြင်လူအပေါင်းတို့အတွက်အကျိုးဖြစ်ထွန်းစေမည်ဖြစ်၏လို့ဖော်ပြထားပါတယ်ခရစ်တော်ရဲ့စကားကိုလိုက်နာကြင်ကြံတဲ့သူတွေသေခြင်းနဲ့မတွေ့ကြုံရခြင်းမှာဘုရားသခင်ရဲ့ကျေးဇူးတော်နဲ့ခရစ်တော်ဟာကြွလာပြီးလူအယောက်စီတိုင်းအတွက်အသေးခံခဲ့လို့ဖြစ်ပါတယ်ဒီအတွက်တခုတည်းသောလိုအပ်တဲ့အခြေအနေကခရစ်တော်ရဲ့စကားကိုလိုက်နာကြင်ကြံဖို့ဖြစ်ပါတယ်ယေရှုခရစ်တော်ရဲ့ကြီးမားသောဂရုတော်ဖြစ်တယ်သင်တို့အားလုံးကိုဘုရားသခင်ကောင်းချီးပေးပါစေ